ကွယ်လွန်သွားကြပြီဖြစ်တဲ့ဥကိုအနေနဲ့ဥနေဝင်းတို့ဟာ NLD ပါတီရဲ့သူရဲကောင်းများဖြစ်တယ်လို့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ကအခုပြုပြောဆိုလိုက်ပါတယ်ဥက္ကဋ္ဌေသုံးမှုနဲ့ပတ်သက်လို့အစိုးရကပုံကိုရေးမုံတီးမှုကြောင့်ဆိုတဲ့ထုတ်ပြန်မှုနဲ့ပတ်သက်လို့ဝေဖန်မှုတွေရှိနေတဲ့အပေါ်ဥက္ကဋ္ဌေသမီးဖြစ်သူကတော့ဘလို့မတ်ချက်မှမပေးလို့ပဲစောင့်ကြည့်လို့ရတယ်လို့ပြောဆိုလိုက်ပါတယ်။ဥနေဝင်းဇနီးကတော့အစိုးရလှုပ်ဆောင်ချက်ဟာစိတ်ပြဲအာရော့စေတယ်လို့ပြောဆိုလိုက်ပါတယ်။အပြည့်အစုံကိုတော့ VOA မြန်မာပိုင်းသတင်းတောက်မင်းခတ်ကသတင်းပေးပို့ထားပါတယ်ရှင်
။ဒီကနေ့တော်ဝင်နေစီမှာလောက်ကျန်တစ်ဖက်ခံခဲ့ရတဲ့ရှေ့နေဥက္ကဋ္ဌေနဲ့ကိုနေဝင်းတို့ရဲ့တလားပြည့်အောင်မေပွဲအခမ်းအနားကိုနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်တက်ရောက်လာပြီးသူတို့နှစ်ဦးဟာ NLD ပါတီရဲ့သူရဲကောင်းတွေဖြစ်တယ်လို့ဂုံပြုပြောဆိုသွားတာဖြစ်ပါတယ်
။ဒီလိုရဲ့အဖွဲ့အစည်းအထက်မှာဥက္ကိုနီတို့ဥနေဝင်းတို့လိုပုဂ္ဂိုလ်တွေပါခဲ့တယ်ဆိုတာဟာတော့ဒီမလိုအတွက်အင်မတန်မှကျေနပ်စရာကိစ္စတစ်ခုဖြစ်ပါတယ်။ဂုံယူစရာကိစ္စတစ်ခုဖြစ်ပါတယ်။ဒီမလိုအဖွဲ့အစည်းအနေနဲ့ဘယ်တော့မှမမေ့ပါဘူး။ဒီမလိုလုံးတင်လုံးထိုက်တာကိုမလုံရဲတဲ့အချိန်မှာနော်မလုံနဲ့မလုံထိုက်ခါကိုကြောက်လို့မလွန်စားရတဲ့အချိန်မှာဒီလိုကျမတို့အဖွဲ့ချုပ်ကအဖွဲ့ဝင်တွေတဲ့ကအာဇာနည်သူရဲကောင်းများကျမတို့ရဲ့အဖွဲ့ရဲ့သားကောင်းများနိုင်ငံတော်ရဲ့သားကောင်းများရှိခဲ့တယ်ဆိုတဲ့အသည့်ကိုအမြဲပဲအောက်မေ့ပြီးတော့အင်အားဖြစ်ကြပါစေလို့ကျမအနေနဲ့ဆန္ဒပြုပါတယ
်ဒီလိုပြောဆိုခဲ့ပြီးမှကြံရစ်ခဲ့တဲ့မိသားစုဝင်တွေကိုတီးကြားတွေ့ဆုံနှစ်သိမ့်ခဲ့ပါသေးတယ်။ဒီလိုတွေ့ဆုံခဲ့ပေမဲ့မနေ့ကအငင်းပွားပွဲဝေဖန်မှုတွေရှိနေတဲ့ပြည်ထရေးဘက်ကဥက္ကိုနီလုတ်ကြံခံရမှုအပေါ်စစ်ဆေးတွေ့ရှိမှုထုတ်ပြန်ကြေညာချက်နဲ့ပတ်သက်လို့တော့တစုံတရာမှတ်ချက်ပေးပြောဆိုခဲ့တာမရှိခဲ့ပါဘူး။ဥက္ကိုနီတေဆုံမှုနဲ့ပတ်သက်လို့ပုဂ္ဂိုလ်ရေးမုံတီးမှုကြောင့်လို့ပြည်ထရေးဝန်ကြီးဌာနကထုတ်ပြန်မှုနဲ့ပတ်သက်လို့ဝေဖန်မှုတွေရှိနေတဲ့အပေါ်ဥက္ကိုနီသမီးဖြစ်သူဒေါက်တာရင်ရွယ်ခိုင်ကတော့ဘလို့မှတ်ချက်ကိုမှမပေးလို့ပဲစောင့်ကြည့်လို့သေးတယ်လို့ပြောဆိုလိုက်ပါတယ
်။ဆိုတော့ဟိုနံပါတ်1ကတော့အမပြောရမယ်ဆိုရင်ဒါကလည်းတို့ကလည်းအပြီးသက်ဒါရုံးတင်ပြီးပါညာမပြောသေးတာဖြစ်တဲ့အတွက်အမတို့ဆက်ပြီးစောင့်ကြည့်ရပါဦးမယ်။ဆိုတော့မိသားစုအနေနဲ့တော့လုံးလုံးဆိုင်မှာဒီလောက်ပါပဲပြောချင်တယ်ဘာလို့အကုန်လုံးအပြီးသက်ရုံးတင်ပြီဆိုတဲ့အချိန်မှာတော့မိသားစုအနေနဲ့တခြားပြောချက်ရှိလာတာရှင်ပြောလာပြောပါမယ်။သုံးသက်အားလုံးပြီးသွားတဲ့နေ့မှာအမတို့ကျင့်တတ်တယ်မကျင့်တတ်ဘူးဆိုတဲ့ဟာကိုပြောပါမယ်။ဘာလို့ဒါအခုကကြားပြတဲ့တို့တင်းစာရှင်းနေမွဲလို့အမတို့နားလည်ထားတယ်လေ။ကျွန်တော်ဆက်ပြီး ongoing investigation နဲ့ရှိနေလေဦးမယ်ဆိုတော့ရှိတဲ့အခါမှာဘာတက်ထွက်လာလဲဘာလဲအားလုံးပြီးမှပဲရုံးတင်ပြီဆိုတဲ့အချိန်မှာအမတို့ထွက်လာတဲ့ဟာပေါ်မှာမူတည်ပြီးအမတို့မိသားစုတိုင်းပင်ပြီးမှပဲကျင့်တတ်တယ်မကျင့်တတ်ဘူးဆိုတဲ့အကိစ္စကိုအမတို့ပြောပါမယ်လောလောဆယ်မှာတော့အဲ့ပုံမှာအမဘာမှ comment ပေးစရာမရှိပါဘူ
းဦးနေဝင်းဇနီးဖြစ်တဲ့မဆုတက်ခိုင်ကတော့ပြည်ရေးဝန်ကြီးဌာနကလုတ်ခဲ့တဲ့ပြီးခဲ့တဲ့သတင်းစာရှင်းလင်းပွဲကပြောဆိုချက်တွေဟာစိတ်ပြက်အာရော့စေတယ်လို့ပြောဆိုလိုက်ပြီးတကယ်တက်ခဲ့တဲ့တရားခဏ်အစ်စ်ကိုဖမ်းပေးဖို့တောင်းဆိုလိုက်ပါတယ
်။လက်တော့လက်မခံနိုင်ပါဘူး။ဒါပေမဲ့သူတို့ပြောလိုက်တဲ့ဥစ္စာကြီးကမျောလင့်ချက်တော့မဲ့သွားစီတာပေါ့နော်။ပထမတော့တရားခဏ်အစ်စ်ကိုမိမယ်လို့ကိုယ်စိတ်ထဲမှာထင်ထားတာ။အခုလိုမမိပဲနဲ့အဲ့လိုမျိုးသူတို့ဘက်ကကြေညာလိုက်တဲ့အတွက်ကိုယ့်ရဲ့မျောလင့်ချက်တွေတော့ပျောက်ွယ်သွားတာပါပဲ။မြန်မာဘက်ကတော့မပြောတတ်ပါဘူးပြောလို့လည်းမဖြစ်ဘူးလေသူတို့ဘက်ကစီစဉ်တိုင်းပဲဆက်လုပ်ပါလို့အမှုမှန်ကိုတော့ပေါ်စေချင်တယ်တရားခံလည်းအမြန်ဆုံးမိစေချင်ပါတယ်တကယ်လုပ်တဲ့တရားခံပေါ့နော်အဲ့မှလည်းသူတို့တရားကျူးနဲ့မှလေသူတို့ကွယ်လွန်အကျူးနဲ့မ
ှဒီအမှုနဲ့ပတ်သက်ပြီးတနက်နေ့ပြစ်ခတ်သူကြည်လင်းနဲ့သူ့ကိုအနီးကပ်ကြီးကျက်စီခိုင်းသူတက်မတော်ကဘိုးအဖြစ်ကနေထုတ်ပယ်ခံရတဲ့အောင်ဝင်းစုံနဲ့သူ့ရဲ့နောက်ွယ်ကညီဖြစ်သူအငိမ့်စားဒုဗိုလ်မှူးကြီးအောင်ဝင်းခိုင်တို့အပြင်တက်မတော်တရင်စုဆောင်ရေးတပ်ကအငိမ့်စားဘိုးကြီးဇေယျဖြိုးတို့ပါဝင်နေတယ်လို့ပြီးခဲ့တဲ့တရင်စာရှင်းလင်းပွဲမှာပြည်ထရေးဝန်ကြီးဌာနကပြောကြားထားပါတယ်။ဒီထဲမှာအငိမ့်စားဒုဗိုလ်မှူးကြီးအောင်ဝင်းခိုင်ကတော့မမိသေးပါဘူး။ပုဂ္ဂိုလ်ရေးမကျေနပ်ချက်အပေါ်အခြေခံပြီးလူငယ်တဘာဝလှုပ်ကြံမှုဖြစ်တယ်လို့ပြည်ထရေးဝန်ကြီးဌာနကတာဝန်ရှိသူတွေရဲ့ပြောကြားထားချက်ပေါ်လက်ခံစရာမရှိဘူးလို့ဝေဖန်မှုတွေကတော့ကြဲကြဲလောင်လောင်ထွက်ပေါ်နေပါတယ်ရှင်။